ညမတူမျိုးနယ်မှာတအန်းလွတ်မြောက်ရေးတပ်မတော်နဲ့ချမ်းပြပြန်လည်ထူထောင်ရေးကောင်စီပေါ့နော် RCSS တို့ကြားဒီတိုက်ပွဲတွေဖြစ်တာအကြောင်းပေါ့နော်ဒေသခံတွေဒီတိပေါ်မျိုးထွက်ပြေးတိမ်းရှောင်လာတယ်ဆိုပြီးတော့ဟိုကြလို့ပါကွယ်ရဲ့ဟိုအခြေအနေတွေဘယ်လိုများရှိလဲလို့ပါရှင်
အဲဟုတ်ကဲ့ခင်ဗျာအဲ့ဘက်မှာအခုတိုက်ပွဲတွေဖြစ်တယ်ဆိုပြီးတော့အဲ့ဒီနမ်ဘူနယ်တဲကနေပြီးတော့ပန်လုံပန်တပြေမန်လီအဲ့ဒီကျေးရွာနေရနေပြီးတော့ပေါ်လုံးတီဘောကိုအကုန်ဆက်လာကြတယ်ခင်ဗျာအခုနမ်ဘူဘက်ကနေပြီးတော့ရဲအခုကျွန်တော်တို့ဒီတီဘောမြို့နယ်ဒီအပူမှုရဲ့အပေါ်မှာရှိတဲ့ပန်ခါမန်လွယ်ပေါ့နော်အဲ့အဲ့ဒီရွာကလည်းညကကျွန်တော်တို့သွားပြီးတော့ခေါ်ခဲ့ရတယ်ခင်ဗျာအားလုံးပေါင်းရင်အားလုံးမနေ့ကညစင်းရဆိုရင်912ယောက်ရှိတယ်ခင်ဗျာ
အခုအဲ့ဒါကြတော့အခုဒီတီဘောကဘယ်နေရာမှာများသူတို့ဒါအခုထားပေးနေလဲ
အဲအခုကျွန်တော်တီဘောမြို့မှာဆစ်ချောင်စကန်အခု3ခုရှိတယ်ခင်ဗျာတာဘုတ်ဘုံကြီးကျောင်းနဲ့သာသနာ2500ဘုံကြီးကျောင်းဘောဂျူဖျားကြီးဝင်းထဲမှာတခုပဲခင်ဗျာ
မနေ့ကကျတော့ဒီနမ်တူမှာတအန်းလွတ်မြောက်ရေးတပ်မတော်နဲ့ဒီ RCSS နဲ့အာဟိုတိုက်ပွဲတွေဘလို့ကနေစဖြစ်တယ်လို့များအကိုတို့ဒီဒေသခံတွေရှိရနေကြားရလဲကို
ဒေသခံတွေကဒီတနက်တန်တွေကြားတယ်တိုက်ပွဲတွေဖြစ်နေတယ်သူတို့ရွာမှာဖြစ်နေတဲ့အတွက်ကြောင့်သူတို့ကထွက်ပြေးလာတယ်ဘလို့ကျောင်းဖြစ်တယ်ဆိုတာသူတို့လည်းမပြောဘူးခင်ဗျာကျွန်တော်တို့
တိုက်ပွဲတွေဘာတွေဖြစ်နေရကြတဲ့ဒေသခံတွေလည်းဒီလိုပြေးလာတယ်ဆိုတော့ဟိုတန်ရာရတဲ့သူတွေဟိုထိခိုက်မှုတွေဘာတွေရှိရလို့ရောဟိုကြားရလားဘလို့အနေထားတွေများလဲရှင
်သူတို့မနေ့ကကျွန်တော်တို့လာရှိုးကကျွန်တော်တို့ပရိဒါမိတ်ဖက်အသင်းတွေကတော့သူတို့ကလာရှိုးစေးရုံကိုခေါ်သွားတယ်ခင်ဗျာတန်ရာရတဲ့လူတွေတော့တန်ရာရတဲ့လူအတိအကျတော့ကျွန်တော်လည်းမသိသေးဘူးမနေ့ညကျွန်တော်ရဲ့အဲပရိဒါအဖွဲ့ကပြောတော့အဲ့မှာရတဲ့တန်ရာရတဲ့လူတယောက်လာရှိုးစေးရုံတင်ပြီးတော့အခုဆုံးသွားပြီလို့တော့သူတို့သတင်းရတယ်ခင်ဗျာအဲအခုကတော့တိုက်ပွဲတွေပြင်းထန်တဲ့သဘောရှိတော့အခုအကုန်လုံးအဲ့နီးနာပတ်ချလဲရွာတွေကတော့အကုန်လုံးထွက်လာတယ်ခင်ဗျာ
ကိုတို့ဒီပေါ်မျိုးပေါ်မှာစစ်ဆောင်ဒုက္ခသည်တွေဟိုနေရာချထားပေးတဲ့အနေအထားတွေရောအဆင်ပြေလားစာဝတ်နေရေးအနေအထားတွေရောဘယ်လိုများရှိလဲကို
အခုဒီနေ့ထပ်ရောက်တာနဲ့ဆိုရင်တော့အားလုံး1000ကျော်လောက်တော့မဲ့သဘောဖြစ်နေပြီခင်ဗျာအခုလောလောဆယ်မှာကျွန်တော်တို့ဒီပရိဒါအဖွဲ့တွေနဲ့မြို့ပေါ်ကအလူရှင်တွေကတော့ဟိုစုပေါင်းပြီးတော့တချို့လည်းတီးတန့်သွားလူကြတာပေါ့ကျွန်တော်ကတော့အခုမနေ့ကစရောက်တဲ့ပန်တပြေရွာကဥစ္စာတွေကိုတော့ကျွန်တော်ရှင်းချက်ဆရာနဲ့ဆန်ပို့ပေးထားတယ်နောက်ဒီမနေ့လည်းအခုဆန်နောက်ထပ်ရှင်းချက်ဆရာနဲ့ထပ်ပို့ပေးထားတယ်နောက်ဘောဂျူမှာမနေ့ညရောက်တဲ့အဖွဲ့တွေအတွက်ကိုလည်းဒီမနေ့ဆန်နဲ့ရှင်းချက်ဆရာသွားပို့ထားပေးရပါတယ်ခင်ဗျာတရဖွဲ့စာလောက်ပဲရှိမှလိုအပ်တာတော့စားတော့ဆရာအဓိကရယ်စောင့်ရယ်ရန်လိုအပ်ပါတယ်ခင်ဗျာ
အခုပေါ့နော်တိုက်ပွဲတွေဖြစ်နေတယ်ရွာတွေကနေပြီးတော့လဲဒါဒေသခံတွေကပေါ့နော်ဒါဘေးလွတ်ရာကိုထွက်ပြေးကြတယ်ဆိုတဲ့အနေအထားမှာဟိုလူမှုကွန်ရက်အသင်းတွေကကြတော့ဒါရွာတွေကိုဒီဒေသခံတွေကိုသွားခေါ်တာမျိုးလားအနေအထားတွေဘယ်လိုများရှိလဲ
အဲဟုတ်ကဲ့ခင်ဗျာပထမအဦးဆုံးသူတို့ကနေတော့သူတို့ရွာမှာရှိတဲ့ထောင်လာကြီးတွေဘာတွေနဲ့သူတို့ထွက်လာကြတယ်ခင်ဗျာညာပိုင်းရောက်လဲရောက်လဲရောက်တော့ဒီဘောဂျိုအထက်မှာရှိတဲ့ဦးမှုရွာမှာစုနေကြတယ်ခင်ဗျာအဲ့မှာပါလဲတောင်းဆရာမတွေကကျွန်တော်တို့ကိုအကူအညီတောင်းတယ်စက်ကြီးရွယ်ကိုအဖိုးဘွားနဲ့ကလေးငယ်တွေပါတဲ့အတွက်ကြောင့်အကူတို့အဲ့ဒါကျေးဇူးပြုပြီးတော့သွားခေါ်ပေးပါကျွန်မတို့လည်းဟိုလာမနိုင်တော့ဘူးကားရစီးပဲရှိတယ်ဆိုတော့ကျွန်တော်တို့ကဒီကပရိဒါကားနဲ့စီးနေကျွန်တော်တို့တက်သွားတယ်ခင်ဗျာဦးမှုရွာမှာရှိတယ်တန်ခါမန်လွယ်ကတိုင်းသားတွေကိုကျွန်တော်တို့ဒီဘောဂျိုကျေးရွာကိုကျွန်တော်ခေါ်လာခဲ့ပေးပါတယ်ခင်ဗျာ
ဒီနေ့အနေထားရရောဒီရွာတွေကနေဆက်ထွက်လာတဲ့အနေထားတွေရှိလားကိုတို့ကသွားခေါ်ရတဲ့အနေထားတွေရှိနေသေးလားကို
ပထမကကျွန်တော်တို့ကိုသွားခေါ်ဖို့ဆိုပြီးတော့သူတို့လမ်းပြောလာတော့ကျွန်တော်တို့ကသွားမယ့်အချိန်မှာအဲ့မှာပန်လုံဘက်ကလိုက်ထွက်လက်စီးရောက်လာတယ်ဒါရောက်လာပြီးတော့အကိုတို့မသွားနဲ့တော့အဲ့ဒီဘက်မှာအခုကျွန်တော်တို့3 ground ထွက်လာကြီးနှစ်စီးနဲ့တန်တဲ့လူတွေတင်ပြီးထွက်လာပြီဆိုတော့ကျွန်တော်တို့ကအခုမသွားဘဲနဲ့အခုစောင့်နေရပါတကယ်လို့လိုအပ်တယ်ဆိုရင်ကျွန်တော်တို့ကထပ်သွားပြီးတော့ကူညီပေးရမှာပါခုလောလောဆယ်ဒီရောက်တဲ့လူတွေကတော့ပြောရရင်တော့ချောချောမောမောရောက်တယ်ပြောရမှာပေါ့အခုနောက်ထပ်လာမယ့်ဟာတွေကလည်းအခုနည်းနည်းစိုးရင်ရတဲ့အနေထားဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ကလည်းသူတို့ကမသွားဖို့နည်းနည်းလေးတားရတယ်ခင်ဗျာပန်းလုံးနေရာမှာနည်းနည်းစိုးရင်ရတယ်ပေါ့နော်ကျွန်တော်တို့ပန်းတပြိုသွားမယ်ဆိုတော့အခုအဲ့ဒီဘက်အချမ်းမှာနည်းနည်းစိုးရင်ရတဲ့အနေထားရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကမသွားဖို့လည်းသူတို့တားမြစ်တယ်ခင်ဗျာရွာသားတွေပေါ့နော်သူတို့ဟိုကနေရောရတဲ့ဟာနဲ့ထွက်လာခဲ့မယ်ပေါ့အဲ့ကျွန်တော်တို့ကပြန်စိုးရင်လေအဲ့လိုမျိုးလေးပေါ့
အခုရေကုလို့ချိန်ပေးပြီးဖြစ်ပေးရတော့အရဖေကကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ဗျာ